Bangladesh မြန်မာအိန္ဒိယတောင်နိုင်ငံကိုဖြတ်ပြီးမိုင်ပေါင်း 4,000 ကျော်ရှည်လျားတဲ့တဘာဝတောင်ွေပိုက်လိုင်းတွယ်တန်းဖို့အတွက်အိန္ဒိယဆွေရကစီစဉ်နေတယ်လို့ ONGC ရင်းနှီးတဲ့တဘာဝတောင်ွေ Corporation အမှုဆောင်ဒါရိုက်တာ SC Sony ကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံကစစ်တွေ Bangladesh ကစစ်တကောင်အိန္ဒိယနိုင်ငံကအရှေ့မြောက်ပိုင်းကအာတမနိပူပါဝင်ပြည်နယ်အများပြားနဲ့အနောက်ဘင်္ဂလားပြည်နယ်တွေကစလီဂူရီနဲ့ဒါကာပါတို့ဖြတ်ပစ်ဖောက်လုပ်မှာဖြစ်ပါတယ်။အရှေ့မြောက်ပိုင်းဒေသမှာရှိတဲ့တဘာဝဒဏ်ငွေတွေကိုလက်ရှိမှာသုံးဆွဲသူတွေစီရောက်အောင်ပိုက်တွဲပြီးပို့မပေးနိုင်တဲ့အတွက်မီးရှို့ပစ်နေရတာပေါ့။အခုလိုပိုက်လိုင်းတွေ့တမ်းမှုစီစဉ်တာဖြစ်ကြောင်းလည်းပြောပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်တွေကိုပိုက်လိုင်းနဲ့ပို့ရမှာအထောက်ကူရစီဖို့အတွက်စစ်တကောင်စိတ်ကမ်းမှာ LPG တဘာဝဒဏ်ငွေရဲ့ဆက်ရုံကိုပူးတွဲတည်ဆောက်မဲ့သဘောတူညီချက်ကိုဒီနှစ်ဧပြီလတည်း Bangladesh Yunnan Corporation BPC နဲ့ India Yunnan Corporation IOC တို့လက်မှတ်ရေးထိုးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ Bangladesh ဝန်ကြီးချုပ် Sheikh Hasina တို့ပြီးခဲ့တဲ့နှစ်ဇွန်လထဲမှာပဲပိုက်လိုင်းကိစ္စပူးတွဲဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်မြန်မာနဲ့အိန္ဒိယနဲ့ငံအနောက်ဘင်္ဂလားပြည်နယ်နဲ့အရှေ့မြောက်ပိုင်းပြည်နယ်တွေကိုဆက်နွယ်ပြီးရေနံနဲ့တဘာဝဒဏ်ွေတွေတင်ပို့မဲ့ပိုက်လိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာအဆင့်နဲ့အရာရှိကြီးတွေဟာဂူဝါဟာတီမှာပထမအကြိမ်တွေ့ဆုံပြီးဒီနှစ်နှောင်းပိုင်းလောက်မှာတော့အဂါတလာမှာနောက်ထပ်ဆင်းနွေးဖို့ရှိတယ်လို့လည်းမစ္စတာဆွန်နီကပြောပါတယ်။အခုတင်သွင်းတဲ့အစီအစဉ်ထဲမှာတွေ့တမ်းမဲ့လမ်းကြောင်း73ခုပေါင်းပြီးမိုင်ပေါင်း 4,300 ရာနီးပါးရှည်လျားမှာဖြစ်ပါတယ်။